ကရင်ပြည်နယ်ဖပုံခိုင်မှာတိုက်ပွဲတွေညင်သက်သွားပေမဲ့အစိုးရတပ်မတော်ဘက်ကရှေ့ဆက်တိုးလာရင်တင်းမာမှုတွေထပ်ဖြစ်လာနိုင်တယ်လို့ကရင်အမျိုးသားအစည်းအရုံး KNU ရဲ့ဖပုံခိုင်ဥက္ကဋ္ဌကပြောဆိုပါရယ် KNU ဘိုကတော့တနင်္ဂနွေလုံးပြစ်ခတ်တိုက်ခတ်မှုရစရဲ့တဘောဒူစာချုပ် NCA အတိုင်းလိုက်နာဆောင်ရွက်သွားဖို့တဘောထားရှိကြောင်းပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်ရှင်
ဟုတ်ကဲ့ဖပုံခိုင်အတွင်းမှာအစိုးရတပ်မတော်နဲ့ကရင်မျိုးသားစည်းရုံး KNU အကြားမှာဒီလ9ရက်နေ့ကစတင်ပြီးတိုက်ပွဲငယ်တွေဂျိုးကြားဖြစ်ပွားခဲ့ရာကခုရက်ပိုင်းမှာတော့တိုက်ပွဲတွေညင်သက်သွားပြီးနှစ်ဖက်တပ်တွေအကြားမှာအသင့်အနေထားနဲ့စောင့်ကြည့်နေတဲ့အခြေအနေမှာရှိနေပါတယ်။လက်တလောအခြေအနေကို KNU ရဲ့ဖပုံခိုင်ဥက္ကဋ္ဌဘဒိုစောထဲတဲကအခုလိုပြောပါတယ်
။ခုလောဆယ်ဆယ်ရက်ကနေအခု15ရက်အထိပဲနော်။အဲ့ဒါတိုက်ပွဲမရှိသေးဘူးနော်တမတော်ကတော့ရှိနေတော့ပဲနောက်ပြီးတော့တရရသူတို့ခြေဆိုင်ထားတဲ့နေရာကအကူရဲ့ညိနေတာပဲအင်းအားတော့ခမကျဲရကတော့သူတရရ6ရေးအင်းအားတော့600နဲ့ရှိရဝန်းကျင်ပေါ့နော်အင်းနှစ်ဖက်စလုံးရတာကစောက်ကြည့်နေတဲ့အနေထားမှာပဲရှိတယ်ဥမာသူတို့ဖောင်းမဲ့လားတော့ဆက်ပြီးတော့ဖောင်းနေမယ်ဆိုတော့ဒီမှာမူထိလာနေကွယ်အကြောင်းပြန်နော်
ဖပုံခိုင်အတွင်းမှာအခြေစိုက်တဲ့ KNU တပ်မဟာ9ကဒီလိုတိုက်ပွဲဖြစ်ပွားတာဟာတပ်မတော်ဘက်ကစစ်ရေးအတွက်ရည်ရွယ်ပြီးလမ်းဖောက်လုပ်လာတာကြောင့်ဖြစ်ကြောင်းနဲ့ဒီလုံဆောင်ချက်ဟာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်နိုင်တဲ့အတွက်ဆက်လက်မလုံဆောင်ဖို့ဒီလ10ရက်နေ့ကကန့်ကွက်ထားပါတယ်တမရော့ဘက်ကလက်ရှိဆောင်ရွက်ထားတဲ့အခြေအနေကိုမေးမြန်းနိုင်ဖို့ကရင်ပြည်နယ်လုံခြုံရေးနယ်နေဆက်ရေးရာဝန်ကြီးဗိုလ်မှူးကြီးမျိုးမင်းအောင်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးKNU ရဲ့ဒုဥက္ကဋ္ဌဘရိုစောခွေထူးဝင်းကတော့ဖပုံခိုင်မှာလက်ရှိဖြစ်ပွားနေတာနဲ့ပတ်သက်ပြီး KNU ရဲ့ယက်တီချက်ကိုအခုလိုပြောပါတယ
်။ပြောမယ်ဆိုလို့ရှိရင်တော့ဖက်တက်ရဲ့လှုပ်ရှားမှုတွေကတဖက်နဲ့တဖက်ကစီးပင်းပြီးနိုင်ပြီးမှဆောင်ရွက်တော့ဖို့တော့သဘောတူညီချက်ရှိတယ်။ဒါကိုမလိုက်နိုင်ခြင်းအဖြစ်တော့သဘောတူညီချက်အပေါ်မှာလည်းနဲ့ဆောင်ရွက်မှုရှိလို့ရှိရင်တော့ NCA ရဲ့လေးပထားရတဲ့သဘောပေါ့။သို့တော်လည်းပဲကျွန်တော်တို့ကလည်းဒီ NCA ကိုဒီမှာရေးထိုးတဲ့အဖွဲ့အစည်းဖြစ်တော့ဒါကိုပြန်လည်ပြီးတော့ NCA တိုင်းတိုင်းမှာဆောင်ရွက်ဖို့တော့ကျွန်တော်ကြိုးစားဆောင်ရွက်သွားမှာပဲကျွန်တော်တော်ရည်ရည်ချက်ပေါ့နော
်လောလောဆယ်မှာအခုလိုဖပွန်ခရိုင်အတွင်းတက်တွေဝင်ရောက်လာတာကိုတက်မတော်ခေါင်းဆောင်တွေကိုအတိပေးထားကြောင်းနဲ့ဒီလိုဝင်ရောက်လာတာဟာအပြန်အလှန်ယုံကြည်မှုကိုယိုနှဲစေကြောင်းလဲအခုလိုဆက်ပြောပါတယ
်ကျွန်တော်ဒီလည်းမရှိဘဲနဲ့ဒါကြောင့်နေရာယူခြင်းအဖြစ်တော့ဒါတကယ်နဲ့တကယ်ယုံကြည်မှုကြီးခိုက်ခြင်းနဲ့ဆောင်ရွက်မှုဖြစ်နေတယ်။အမှန်တော့ပဲဆိုင်ရာတောင်းရှိတဲ့ကောင်းဆောင်တွေကိုလည်းကျွန်တော်တို့သိပြတာလားရှိတယ်။သူတို့တတ်တယ်ကိုဆောင်ရွက်ခြင်းအဖြစ်ကျွန်တော်တို့ရဲ့ယုံကြည်မှုကကြီးခိုက်မှုရှိတယ်ဆိုတော့ပြောတော့မော။သူတို့လည်းအဲ့မှာဆက်လက်ပြီးတော့နေထိုင်ရအဖြစ်ယုံကြည်မှုကပုံပြီးတော့ဟိုနေသွားမှာရှိထားတဲ့ယုံကြည်မှုနေခြင်းနဲ့ကြီးခိုက်မှာဆိုလို့တော့သူတို့အနေနဲ့ကဆောင်ရွက်သွားဖို့ပေါ့နော်။
ဒီလပထမပတ်အတွင်းဖြစ်ပွားတဲ့တိုက်ပွဲကြောင့်ဖပုံခရိုင်အတွင်းရှိရွာရှိရွာကဒေသခံပြည်သူ1500ကျော်ဟာတောတောင်တွေတဲကိုထွက်ပြေးတင်းရှောင်နေကြပါတယ်။ KNU အဖွဲ့ဟာ2015ခုနှစ်အောက်တိုဘာလမှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရဲသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခဲ့ပြီးဒီလိုလက်မှတ်ရေးထိုးပြီးနောက်မှာလဲဖပုံခရိုင်အတွင်းမှာတိုက်ပွဲငယ်တွေဖြစ်ပွားတာရှိခဲ့ဘူးပါတယ်။